မြန်မာနိုင်ငံနဲ့အိန္ဒိယနှစ်နိုင်ငံတို့ကြားတမူးမိုးရီနဲ့ရီဒေါ်ခိုတာဇိုခေါ်တာဆိုတဲ့နယ်စပ်ဂိတ်တွေကိုအပြည်ပြည်ဆိုင်ရာနိုင်ငံတကာဂိတ်တွေအဖြစ်နဲ့ဒီကနေ့ဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်။ဒါကြောင့်တက်တန်းရှိတဲ့နိုင်ငံကူးလက်မှတ်နဲ့ပြည်ဝင်ခွင့်ဗီဇာရှိတဲ့သူတွေနှစ်နိုင်ငံအကြားမှာလွတ်လွတ်လပ်လပ်ကူးသန်းသွားလာနိုင်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံသားတွေအတွက်တော့အိန္ဒိယနိုင်ငံဘက်ကိုသွားပြီးတော့ဆေးကုသဖို့နဲ့ဗုဒ္ဓဘာသာဖျားဖူးတွေသွားဖို့အတွက်ကုန်ကြစရိတ်တက်တက်တာတာနဲ့သွားလာနိုင်တော့မှာလည်းဖြစ်ပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောကသတင်းပေးပို့ထားတာနားဆင်ပါရှင်။
ဟုတ်ကဲ့မြန်မာနိုင်ငံဘက်ကစကိုင်းတိုင်းဒေတာကြီးနဲ့အိန္ဒိယနိုင်ငံဘက်ကမနီပူရာပြည်နယ်နယ်စပ်ဒေတာကတမူးမိုးရင်းနဲ့ချင်းပြည်နယ်နဲ့မီဇိုရမ်ပြည်နယ်နယ်စပ်ကရီကော်ဒါဇိုခေါ်တာနယ်စပ်ဒေတာကိုဒီကနေ့အပြည်ပြည်ဆိုင်ရာနယ်စပ်ဒေတာအဖြစ်စတင်ဖွင့်လှစ်လိုက်ပါတယ်။ဒီလိုဖွင့်လှစ်လိုက်တာကြောင့်အရင်လိုဌာနဆိုင်ရာတွေရဲ့ခွင့်ပြုချက်မလိုပဲအရွယ်တကူဖြတ်သန်းနိုင်တော့မှာဖြစ်ကြောင်းတမူးမြို့လူဝင်မှုကြီးကြပ်ရေးဌာနစုဦးစည်းအရာရှိဦးတင်စောမြင့်ကပြောပါတယ
်။အဓိကပြောမယ်ဆိုတော့နှစ်ဖက်နိုင်ငံအဓိကကဖြစ်ဖြစ်ဖွင့်လိုက်တဲ့အတွက်ဒီကဘတ်ဆိုတက်တန်းနေရှိလို့ဆိုရင်ဝင်လို့ရပါတယ်ဖွင့်လို့ရပါတယ်ဒီကဝင်ပြီးတော့ပြန်လက်နေတဲ့ဒိတ်ကြီးကဒီစေပါနဲ့တက်တဲ့ဒိတ်ကလေးဖွင့်လို့ရပါတယ်အဲ့ဒီကနေဝင်လာပြီးတော့ဒီကထွက်ရင်ဖွင့်လို့ရပါတယ်ဒီကိစ္စကနေဝင်ပြီးတော့ဒီကနေထွက်လို့ဖြစ်လို့ရပါတယ်ဒီလိုကဆိုရင်ဘယ်လိုအကြောင်းကြောင်းနဲ့လာလာစာအုပ်ကြီးနဲ့ပဲလာလာဗာနဲ့ပဲလာလာသမရယုံခွင့်ပြုချက်ဟောတဲ့ကြီးခွင့်ပြုချက်ရကျောက်ဌာနရဲ့ခွင့်ပြုချက်ကြီးစာမဖွင့်လို့ဝင်လို့ရတာပေါ့အခုကဘယ်လိုတော့ပါဘူးစာအုပ်ကန်တာရပါပြီဒီကပါဒီကစာအုပ်ကန်တာအဲဒီကမှရတဲ့ရောသူ့ကြည့်လိုက်ပါမယ
်ဒီလိုဝင်ထွက်သွားလာရမှာမြန်မာနဲ့အိန္ဒိယနှစ်နိုင်ငံသားတွေသာမကဗီဇာရှိသူအခြားတတိယနိုင်ငံသားတွေပါသွားလာနိုင်မှာဖြစ်ပါတယ်နှစ်နိုင်ငံငယ်ဆက်ဒေသကခရိုင်တွေမှာနေထိုင်သူတွေအနေနဲ့လည်းတနစ်တက်တန်းရှိငယ်ဆက်ဖြတ်ကျော်ခွင့်လက်မှတ်ကိုပြုလုပ်ပြီးတစ်ဖက်နိုင်ငံရဲ့16ကီလိုမီတာအတွင်းမှာ73ည8 14ရက်အထိဝင်ထွက်ခွင့်ရမှာဖြစ်ပါတယ်ဒီလိုဖွင့်လှစ်လိုက်တဲ့အတွက်မြန်မာနိုင်ငံသားတွေဟာအိန္ဒိယနိုင်ငံကိုကျမ်းမာရေးနဲ့ဖျားဖူးကိစ္စတွေအတွက်ကုန်ကျစရိတ်တက်တာစွာနဲ့သွာလာနိုင်ပွဲရှိကြောင်းအိန္ဒိယနိုင်ငံမနီပူရာပြည်နယ်မှာနေထိုင်နေသူဦးသိန်းမြင့်ကပြောပါတယ်
။ကျမ်းမာရေးအတွက်ကတော့အများကြီးအကျိုးကျေးဇူးတွေခေါ်တာဒီဘက်မှာအသေးလေးတာတို့ဒီကြောက်ကလေးတာတို့ဒါမျိုးတွေဟာကဘာပေါ်မှာဈေးနှုန်းဆိုတာစွာနဲ့လုံနေတဲ့ဆိုတဲ့ဟာတွေကျမ်းမာရေးကိစ္စကတော့အများကြီးကောင်းလာမဲ့တဘောပေါ်ကြီးဘုဒ္ဓဆရာဖျားဖူးခီးစီလို့ပါတော့ဒါမျိုးတွေလည်းအောင်လန့်သွားတဲ့အတွက်ဈေးနှုန်းထူတာဆိုတော့လည်းမြန်မာနိုင်ငံသားတွေအနေနဲ့တော့သွားလာလို့အဆင်ပြေနေနေနေသွားလာရတဲ့အများကြီးအကျိုးကျေးဇူးရှိနေတဲ့ဥစ္စာဟာ
အိန္ဒိယနိုင်ငံမနီပူရာပြည်နယ်မှာလက်နက်ကိုင်လှုပ်ရှားမှုတွေရှိနေတာနဲ့နိုင်ငံရေးလှုပ်ရှားသူတွေကလမ်းပိတ်ပြီးဆန္ဒပြတာတွေရှိတတ်တာကြောင့်မြန်မာပြည်သားတွေသွာလာမယ်ဆိုရင်တတိထားဖို့လိုအပ်မှာဖြစ်ကြောင်းလည်းဒေသခံတွေကပြောပါတယ်မြန်မာနဲ့အိန္ဒိယနှစ်နိုင်ငံနယ်စပ်ဒေသမှာမိုးရစေဝါနဲ့လက်နက်မောင်းကိုကူတန်းရောင်းဝယ်မှုတွေရှိနေတာကြောင့်အခုလိုနယ်စပ်ဖြတ်တန်းခွင့်ပြုလိုက်မယ်ဆိုရင်တရားမဝင်လုပ်ငန်းတွေပုံမကျပြတ်လာမှာကိုစိုးရိမ်နေတာတွေလည်းရှိနေပါတယ်ချင်းကြီးရဲ့ recorder မှာနေထိုင်သူဦးဒေါ်လာကတော့ဒီလုပ်ငန်းတွေဟာတရားမဝင်လမ်းကြောင်းတွေကနေတွာလာနေတာကြောင့်သုံးသပ်ဖို့ခက်ခဲကြောင်းပြောပါတယ်
။အဲ့ဒါပြောအပ်ခက်တဲ့အဲ့ဒီကိတ်ကိုမဖြတ်ဘဲနဲ့ဒီပြုံးဆောင်မှတော့နေဆက်ဆောင်လေးကိုဖြတ်ပြီးမှတွာလာတဲ့လူတွေအများကြီးရှိတယ်။အဲ့ဒါကြောင့်ဒီကိတ်ကတည်းကမတွာဘဲနဲ့ပေါ့နော်အပြင်လမ်းကြောင်းတွေတွာတဲ့လူတွေအဲ့ဒါပြောအပ်ခက်တယ်ပြော
ဒီကနေ့မြန်မာအိန္ဒိယအပြည်ပြည်ဆိုင်ရာနေဆက်ဝင်ထွက်ဂိတ်တွေဖွင့်လှစ်လိုက်တာဟာမေလ၁၁ရက်နေ့ကမြန်မာနိုင်ငံကအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနဲ့အိန္ဒိယနိုင်ငံကပြည်ပရူရာဝန်ကြီးတို့နေဆက်ဖြတ်တန်းသွားလာရေးဆိုင်ရာသဘောတူစာချုပ်ကိုလက်မှတ်ရေးထိုးပြီးရပ်ပေါင်း90အတွင်းမှာဖွင့်လှစ်လိုက်တာဖြစ်ပါတယ်